ာဆီယံဒေသရင်းလူခွင့်ဆိုင်ရာလွှတ်တော်များဖွဲ့ကစနေနေ့မှကြောက်တဲ့လူခွင့်ရေးနေ့မှာတောင်းဆိုခဲ့ပါတယ်။လက်ရှိမှာဒေသရင်းလွှတ်တော်အမတ်တွေအဖို့သူတို့ရဲ့ဗက်မလိုက်ပဲရက်တည်မှုအတွက်နှီးမျိုးစုံနဲ့ချိန်ချောက်တာခံရတာမျိုးအစိုးရရဲ့အနေနဲ့အရေးယူဆောင်ရွက်ပေးဖို့တောင်းဆိုတာပါ။ဒါပြင်သူတို့တာဝန်တွေကိုအနည်းငယ်ကင်းကင်းထမ်းဆောင်နိုင်အောင်လုပ်ပေးဖို့လည်းမှန်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံကတိုက်ခိုက်ခေါင်းဆောင်ဆမ်ရန်ဆီယာနိုင်ငံရဲ့ချက်ကိုထွက်ပြေးနေရတယ်လို့မလေးရှားတိုက်ခိုက်ခေါင်းဆောင်အန်ဝါအီဘရာဟမ်ကလည်းအခုထိအကျဉ်းချတာခံရပြီးထိုင်းနိုင်ငံမှာတော့ဆက်အလာသိမ်းပြီးကလေးကအရင်လွှတ်တော်အမတ်တွေအတွက်ခီးသွားမှုကန့်သတ်တာတွေဖိနှိပ်မှုတွေကြုံနေရတယ်အပြင်ဖိလစ်ပိုင်နိုင်ငံမှာလည်းမူရစီဝါနှိမ်နှင်းမှုတွေထောက်ပြတဲ့လှုပ်တော်အမတ်တွေရဲ့ရပိုင်ခွင့်တွေအတွက်စိုးရိမ်လာရတာတွေကိုဖော်ပြထားပါတယ်ဒေတာရင်းမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုရော့ကျပြီးအခြေအနေတွေတစ်နှစ်တခြားပိုဆိုးလာတာတွေ့ရတယ်လို့ဆိုပါတယ်ဖိလစ်ပိုင်မှာအခုလူပေါင်း 5,000 ကျော်တည်ဆုံးခဲ့ပြီဖြစ်တဲ့မူရစီဝါနှိမ်နှင်းမှုဖြစ်ပေါ်နေတယ်လို့ဒေါန်ဆန်းစုကြည်တက်လာတဲ့မြန်မာနိုင်ငံမှာလည်းအခုထိလူနည်းစုရဲ့ရပိုင်ခွင့်အထူးသဖြင့်ရိုဟင်ဂျာအရေးကိုဖြည့်ရှင်းမပေးနိုင်တာတွေ့နေရဆဲမှုအာဆီယံလွှတ်တော်အမတ်တွေအနေနဲ့ဒီလိုဒေတာရင်းအရေးတွေကိုဖြည့်ရှင်းနဲ့ဦးစားပေးလှုပ်ဆောင်တင်တယ်လို့လည်းတိုက်တွန်းထားပါတယ်
။တရုတ်နိုင်ငံကသူ့ရဲ့လက်အောက်ခံဒေသတစ်ခုအဖြစ်သဘောထားတဲ့ထိုင်ဝမ်နဲ့နှစ်စဉ်စစ်ဘက်ဆိုင်ရာဆက်ဆံမှုတွေအပါအဝင်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဆိုင်ရာဥပဒေမူကြမ်းကိုတောက်ကြနေကအတည်ပြုလိုက်တဲ့ပေါ်တရုတ်နိုင်ငံကဆန့်ကျင်ပြောဆိုလိုက်ပါတယ်။ထိုင်ဝမ်နဲ့အမေရိကန်ကြားစစ်ဘက်ဆိုင်ရာဆက်ဆံရေးတွေဘလို့ပုံစံမျိုးနဲ့ပဲလှုပ်လှုပ်အပြင်းထန်ဆန့်ကျင်တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ယန်ယူဂျန်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အကြောင်းတရုတ်အစိုးရအားပေးထားတဲ့ Global Times သတင်းစာကဖော်ပြပါရယ်။ American Congress လွှတ်တော်ရဲ့လောက်ရဟာတရုတ်နိုင်ငံရဲ့ပြည်ရင်းရေးကိုဆွတ်ဖက်ရာရောက်ပြီးဒေတာရင်းတည်ငြိမ်မှုတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိခိုက်စေသလိုနောက်ပိုင်းမှာ American ရဲ့အချိုးစီးပွားရေးကိုလည်းထိခိုက်လိမ့်မယ်လို့ပြောဆိုခဲ့ပါရယ်။အမေရိကန်အနေနဲ့မှားယွင်းတဲ့လောက်ရက်ကိုပြင်ဆင်မှုတရုတ်နိုင်ငံကတောင်းဆိုလိုက်သလိုဥပဒေမူကြမ်းကိုတုံ့ပြန်နိုင်တဲ့အခွင့်အလမ်းရှိတယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုတဲ့အကြောင်း Global Times သတင်းစာမှာဖော်ပြထားပါတယ်။အမေရိကန်ထက်လွတ်တော်မှာတောက်ကြနေကတခဲနဲ့အတည်ပြုခဲ့ပြီးတော့သမ္မတဘရက်အိုဘားမားလက်မှတ်ရေးထိုးအတည်ပြုဖို့စောင့်ဆိုင်နေတဲ့ဥပဒေမူကြမ်းထဲမှာတော့အမေရိကန်နဲ့ထိုင်ဝမ်တို့ကြားအဆင့်မြင့်စစ်ဘက်ဆိုင်ရာအစီအစဉ်တစ်ခုကိုကာကွယ်ရေးဝန်ကြီးကဆောင်ရွက်သွားဖို့အကြံပြုထားပြီးတော့ထိုင်ဝမ်နဲ့စစ်ရေးလေ့ကျင့်မှုတွေလုပ်နိုင်မဲ့အလားအလာနဲ့ပတ်သက်လို့လည်းဖေဖော်ဝါရီလမှာနောက်ဆုံးသာအစီရင်ခံတင်ပြဖို့လည်းတိုက်တွန်းထားပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်နားမှာအကြံဖက်သမားလို့တန်မြတ်ရှိသူ၃ဦးဖမ်းမိတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။သူတို့ဟာမြို့တော်ရင်းနိုင်ငံခြားခီးသွွားတွေအလားများတဲ့နေရာမှာတိုက်ခိုက်ဖို့လုပ်နေတဲ့ဖမ်းမိတာဖြစ်မယ်လို့ယုံကြည်ရပါတယ်။တန်မြတ်ရှိသူတွေဖြစ်တဲ့အမျိုးသား၂ဦးနဲ့အမျိုးသမီး2ဦးဟာသမရနန်းတော်မှာအဆောင်နဲ့တာဝန်ချင်းအပြောင်းလဲလုပ်တဲ့အခမ်းအနားအတွင်းလက်လုံဘုံတွေနဲ့ဖောက်ခွဲဖို့ကြံနေတယ်လို့ဂျကာတာရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။အလေးချိန်3ကီလိုလောက်လေးမဲ့ pressure cooker ဖိအားသုံးပေါင်းဟာမီတာ300ပတ်လည်းဖြက်ရှိနိုင်တယ်လို့လည်းပြောပါတယ်။သရုတ်ထမြတ်ဘုံလုပ်သူလို့တန်မြတ်ရှိသူကတော့စနေနေ့မှာတခြားခင်တခုမှဖမ်းမိတာပါဒါအကျန်းဖက်သမားလို့တန်မြတ်ရှိသူတွေကအမျိုးသမီးတူကိုသရုပ်သမီးဖြစ်နေအသုံးချပြီးပရမဆုံးတိုက်ခိုက်တာလို့ပြောပါတယ်သရုပ်သမီးဆိုတဲ့အသုံးလုံးဟာအသေးခံဘုံခွဲသမားကိုခေါ်တဲ့နာမည်ဖွက်ဖြစ်ပြီးအရင်ကတော့အမျိုးသားတွေကသာသုံးနေရှိတာပါဒီအမျိုးသမီးကိုစနေနေ့ကဖမ်းခဲ့တာဖြစ်ပြီးသူ့ကိုဖမ်းမိတဲ့အိမ်မှာပဲဘုံကိုတွေ့ခဲ့တာဖြစ်ပါတယ်အမျိုးသားနှုတ်ကတော့ဂျကာတာနောက်တနေရာမှာဖမ်းမိတာဖြစ်ပါတယ်
ပြင်သစ်နိုင်ငံကပဲရစ်မြို့တော်နဲ့တခြားမြို့တွေမှာလေထုညင်ညမ်းမှုတွေကြီးထွားလာချိန်မှာပဲအစိုးရကလျှက်စစ်ကားတွေဝယ်ယူဖို့အတွက်ဗန်ဒန်ငွေတိုးမြှင့်မှုအပါအဝင်လေထုညင်ညမ်းမှုတိုက်ဖျက်ရေးအစီအစဉ်တစ်ခုကိုကျင်းညာခဲ့ပါတယ
2016ခုနှစ်ဒီဇင်ဘာလ17ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနက်တာချန်တို့ကြီးညာပေးခဲ့တာပါအခုမနေ့ဆက်လက်နားဆင်ရမယ့်အစီအစဉ်တွေမှာတော့အရင်ဆုံးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မှနောက်ထပ်လူသစ်ခန့်ထားဖို့မရှိတော့ဘူးဆိုတာကိုပြောပြမှာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် BJ နံပြားရဲ့ယာရုကိုမကြခင်ရုတ်သိမ်းတော့မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယောင်ကပြောပါတယ်ဒီဇင်ဘာလအကုန်မှာတက်တန်းကုန်ဆုံးတော့မယ်မစ္စတာနံပြားရဲ့ယာရုအတွက်နောက်ထပ်တက်တန်းတိုးဖို့ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကထောက်ခံကြေညာခြင်းမရှိခဲ့တာကြောင့်လို့ဆိုပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံကိုပြောပြမှာပါရှင
် BJ နံပြားရဲ့တက်တန်းကုန်ဆုံးတော့မှာဖြစ်ပြီးနောက်ထပ်လူစားထိုးခန့်အပ်ဖို့မရှိတော့ဘူးဆိုတဲ့အကြောင်းကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပါတယ
် The mandate on his office expires on the 31st of December.
I mean this is Mr. Nambiya ကိုတာဝန်ပေးထားတဲ့တက်တန်းဟာဒီဇင်ဘာလ31ရက်မှာကုန်တော့မှာပါ။ကုလသမဂ္ဂအထွေထွေညီလာခံကလည်းသူ့ရဲ့ရာဒူးတက်တန်းတိုးပေးဖို့ထောက်ခံကြေညာခြင်းမရှိခဲ့ပါဘူး။ဒါကြောင့်နောက်ထပ်လူစားထိုးခန့်အပ်ဖို့လည်းမရှိပါဘူး။မြန်မာနိုင်ငံအတွက်မလိုအပ်တော့ဘူးလို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအမြင်ကြပါတယ်။
အခုလို BJ Nambiya ရဲ့နေရာမရှိတော့ပေမဲ့ မြန်မာနိုင်ငံအနေနဲ့ကတော့သူတို့ရဲ့နိုင်ငံသားရေးမူဝါဒအရကုလသမဂ္ဂနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သမရာယုံညွှန်ကြားရေးမှူးဦးစော်ထေးက VOE ကိုပြောပါတယ
်။အရင်ကလည်းကျွန်တော်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ဖြစ်တယ်ခုလည်းပူးပေါင်းဆောင်နေတယ်နောက်လည်းပူးပေါင်းဆောင်တော့တို့တော့နမ်ဘီယာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အနေနဲ့သူထုတ်ပြန်ကြံကျင်းနေပတ်သက်လို့ကျွန်တော်တို့ကတော့တော်တော်လေးစိတ်ဝတ်တမတာဖြစ်ရတယ်။အဲဒီပေါ်မှာလည်းလက်တွေ့အခြေအနေမှလည်းသင်အဖို့ပြောင်းမရှိသေးဘူး။သူရဲ့စိတ်ဝင်စားစိတ်ကောက်ချက်လာပြီးထူရတဲ့အတွက်ကျွန်တော်တို့ကတော်တော်လေးကိုအားဝယ်ဒီစတင်ချက်ပေါ်ရခဲ့တဲ့အကြောင်းရင်းကိုဖော်ပြဖို့ဖြစ်ပေါ်ခဲ့တယ်။အဲ့လိုပဲကျွန်တော်တို့ကမြင်ပါတယ်
ဟုတ်ကဲ့အဲ့တော့မစ္စတာနမီယာရဲ့ထုတ်ပြန်ချက်မှာထောက်ပြထားတဲ့ဒီပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသတင်းမီဒီယာတွေတွားရောက်ပြီးတော့သတင်းယူခွင့်ပြုဖို့ဆိုတဲ့အချက်မှာမြန်မာအစိုးရကလည်းတွားခွင့်ပြုမှာဖြစ်တယ်လို့တုံ့ပြန်ထားတယ်ဆိုတော့သတင်းတော့တွေအတွက်အခုအစီအစဉ်တွေကဘယ်လိုရှိပါသလဲရှင
်သတင်းမီဒီယာတွေအစီအစဉ်တွေအပိုင်းကတော့ကျွန်တော်တို့ကနဦးကတော့ foreign media ပါမယ်တို့တော့ကျွန်တော်တို့ local ဘိုင်းက correspondent တွေဖြစ်နေဒီလိုတော့ဒီမှန်ထားတာဒါနဲ့တို့တော့ဒါတွေကကျွန်တော်တို့ကြံတဲ့ဝင်လာဆက်လက်ပြီးတော့ဆောင်ရွက်မှာဖြစ်တယ်အများဆုံးအားဖြင့်တော့အမေရောကျွန်တော်တို့ကရုပ်သံအဲဗီဒီယိုဟိုနေ့စဉ်သတင်းစာအဲဖတ်အကြည့်ကသတင်းအကျဉ်းစာပြီးဖြစ်ကျွန်တော်စုံလင်အောင်ရေးဖြည့်ပြီးတော့ဆောင်ရွက်တော့မှာဖြစ်တယ်အဲ့ဒါကိုတော့မကြာခင်မှာအကြာခင်ဆိုတော့အများဆုံးကျွန်တော်တို့အဲ့ဒါကိုဟိုသတင်းစာလုပ်မှာတို့တော့ဖြစ်တဲ့ခါမှာလည်းသူတို့ကြည့်တယ်ဒီကံတော်လို့ရပါတော့နေနေနေနေလုံးလုံးရှိရကျွန်တော်တောင်းချစ်သူတွေနဲ့ချစ်ဆက်ပြီးတဲ့လုံးလုံးကြီးကတောင်းရင်းပြီးတော့တောင်းရအောင်အဲ့ဒါကိုတော့ကြံကြားရေးဝန်ကြီးဌာနကဒီမီဒီယာကျင်းကိုဥပောင်းပြီးတော့တောင်းရောက်ဖို့ကျွန်တော်စီစဉ်ထားပါတယ
်မစ္စတာနမ်ဘီယာဟာသူ့တာဝန်မပြီးဆုံးခင်နောက်ဆုံးအကြိမ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကြေညာချက်ကိုဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်းတော်မှာဖြစ်နေတဲ့ပဋိပက္ခနဲ့ပတ်သက်လို့အရက်သားတွေရဲ့လုံခြုံရေးကိုလူမျိုးရေးဘာသာရေးမခွဲခြားဘဲအကာအကွယ်ပေးဖို့မြန်မာအာဏာပိုင်တွေကို VJ နမ်ဘီယာကတိုက်တွန်းထားပြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုလည်းအဲ့ဒီဒေသကိုသွားပြီးဒေသခံတွေနဲ့တွေ့ဆုံဖို့အကြံပြုထားပါတယ်။ဗီဂျေးနမ်ဘီယာဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်အဖြစ်2012ခုနှစ်ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်ခဲ့တာပါ2008ခုနှစ်ကနေ2012ခုနှစ်အထိတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ရုံးအဖွဲ့အကြီးအကဲဖြစ်ထမ်းဆောင်ခဲ့ပါတယ်အဲ့ဒီမတိုင်ခင်မှာတော့မစ္စတာနမ်ဘီယာဟာအိန္ဒိယနိုင်ငံဆိုင်ရာတန်အမတ်ကြီးဖြစ်ပါကစ္စတန်တရုတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာတာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်
ရရှိလာရှင်လာမယ့်နှစ်ပေါင်း20အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလား။စင်ကာပူကိုအနှစ်20အတွင်းကျော်တက်နိုင်မှုဖြစ်နိုင်ခြေဘယ်လောက်ရှိပါသလဲ။မဖြစ်နိုင်ဘူးဆိုရင်တော့ဒေါအောင်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါသလဲ။အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါရယ်။ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါရယ်။ VOE ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါလေရှင
်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးနားဆင်ရပါမယ်။စီမံကိန်းတက်တန်၈နှစ်ရှိလာပြီဖြစ်ပေမဲ့အခုမှပထမအဆင့်ကိုအကောင့်ထဲပေါ်ဖို့ပြင်ဆင်နေရတဲ့ဒဝဲအထူးစီးပွားရေးဆောင်အကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင
်။တူရန်ကီလိုမီတာ900ရှိမဲ့ဒဝဲအထူးစီးပွားရေးဆောင်ကိုအကောင့်ထဲပေါ်ဖို့ထိုင်းဂျပန်နဲ့မြန်မာခေါင်းဆောင်တွေလွန်ခဲ့တဲ့ဇူလိုင်လကတိုကျိုမှာသဘောတူခဲ့ကြပါတယ်။သုံးနိုင်ငံအညီအမျှပိုင်ဆိုင်မဲ့အထူးစီးပွားရေးဆောင်ဖြစ်ပါတယ်။ဒိုင်းနိုင်ငံမှာဂျပန်ကိုပတိပေါင်း1500ကျော်ရှိတာမို့ ဂျပန်ပါဝင်လာတာကိုကောင်းတဲ့လက္ခဏာဖြစ်ကြိုးဆိုကြပါတယ်။တရုတ်ကုမ္ပဏီတစ်ခုကိုလည်းဒေါ်လာတန်း3000တန်းရေနံချက်စက်ရုံကြီးစောက်ဖို့ဦးသိန်းစင်အစိုးရကခွင့်ပြုထားပါတယ်။ဒါကြောင့်လေးနိုင်ငံတဝဲအထူးစည်းဝေးဇုံဖြစ်လာမဲ့သဘောရှိပါတယ်။စတင်အကောင့်တွေပေါ်ဖို့2008မှာသဘောတူခဲ့ပြီးမယ်အလွန်ကြီးမားပြီးငွေရင်းများလွန်းတာမှုတပိုင်းတစသာလုတ်ကင်နိုင်ပြီးနှောက်နှေးကြံ့ကြံ့နေရပါတယ်။ရင်းနဲ့စိတ်ကန်းတင်မောခြင်းရင်နံဓာတုဆက်ယုံရင်နံချက်ဆက်ယုံတမဏိဆက်ယုံဓာမီဩဇာဆက်ယုံလျှက်စစ်ဓာအားဆက်ယုံစတာတို့တိဆောက်ဖို့ရွယ်လာမှု10နှစ်ကြာမယ်လို့ခန့်မှန်းတဲ့စီမံကိန်းဖြစ်ပါတယ်။ဒါပေမဲ့10နှစ်ကြာတော့မှစတင်အကောင့်တွေပေါ်တာတွေ့ရပါတယ်။တပြိုင်တည်းအကောင့်တွေဖော်ဖို့မဖြစ်နိုင်တာမှုစတူယန်ကီလိုမီတာ30ရှိမယ်ဆက်မှုဇုံကအရင်စဖို့စီစဉ်ပါတယ်
။ဆက်မှုဇုံနဲ့ဒဝဲထိုင်းကားလန်တိဆောက်တာဟာအတူစီးပွားရေးဇုံရဲ့ပထမအဆင့်ဖြစ်ပါတယ်ကီလိုမီတာ130ကျော်ရှိတဲ့ဒဝဲထိုင်းကားလန်တိဆောက်ဖို့အတွက်ဒေါ်လာတန်း130မြန်မာအစိုးရကိုချေငှားဖို့ထိုင်းအစိုးရကသဘောတူထားပြီးသားဖြစ်ပါတယ်ဒါပေမဲ့တောင်ပေါ်ကားလန်တွေပါဝင်နေတာကိုကုန်နင်းကားတွေအတွက်အန္တရာယ်ရှိတယ်လို့ဂျပန်ဘက်ကမြင်တာကြောင့်တောင်အောက်မှာလှိုင်ကောင်းတူပြီးကားလန်ဖောက်ဖို့အကြံပေးထားပါတယ်အဆင့်အတန်းရှိတဲ့ကားလန်တိဆောက်ရင်ငွေပိုကုန်ပြီးအချိန်ပိုကျနိုင်ပါတယ်တောင်ဖြတ်လှိုင်ကောင်းခုနှစ်ခုတူးရမှာမို့အကုန်ကြပိုများမှာတေးကြပါတယ်ဂျပန်ပါဝင်လာလို့စီမံကိန်းအဆင့်တန်းမြင့်လာပြီးလုံခြုံစိတ်ချရသလိုကုန်ကြစိတ်လည်းပိုမိုများပြားလာနိုင်ပါတယ
်ရင်းနဲ့စိတ်ကန်းနဲ့စက်မှုစုံတိဆောက်ရေးအစီအစဉ်ကိုလည်းဂျပန်ကပြန်လည်ဆန်းစစ်ဖို့ရှိပါတယ်တဝဲအထူးစုပေါင်းရေးဇုံပြည်စည်းအောင်ဒေါ်လာတန်း12000ကုန်ကြမယ်လို့ခန့်မှန်းပါတယ်အထူးစုပေါင်းရေးဇုံကြောင့်နေရာရွှေပြောင်းပေးရမယ်ဒေသခံတွေအတွက်အိမ်နဲ့တိုက်ခန်းတွေစောက်နေပြီမဲ့နေမဲ့သူမရှိသေးပါဘူးရှင်းနေကြားမှာပထမအဆင့်အကောင်တွေပေါ်ဖို့ပြင်ဆင်နေတာဖြစ်ပြီမဲ့ဒဝဲစီမံကိန်းကိုစိတ်ဝင်စားသူတွေများလာပါတယ်မြန်မာအတွက်သာမကဘဲဒေသဆိုင်ရာအတွက်ပါအရေးကြီးတဲ့စီမံချက်အဖြစ်ရှုမြင်ကြပါတယ်ဒါပေမဲ့ထိုင်းအခြေစိုက်ဒဝဲ Watch အဖွဲ့ကတော့ကုမ္ပဏီကြီးတွေသာအကျိုးအမြတ်ခံစားရပြီးဒေသခံတွေနေနာဆုံးရှုံးပြီးတဘောဝပဝင်းကျင်ပျက်စီးဖို့များတာကို NLD အစိုးရသတိပြုတင်တယ်လို့ဆိုပါတယ်
။ဒဝဲအထူးစည်းဝါးရေးဆောင်ပထမအဆင့်အကောင့်ထဲပို့ဖို့ပြင်ဆင်တဲ့အချိန်မှာတော့ဒေသခံတွေရဲ့လူရိုးလှုပ်ဆင်စည်းဝါးရေးလုပ်ငန်းတွေပျက်စီးကုန်ပြီလို့ပြောကြပါတယ်။စည်းဝါးရေးဆောင်တိဆောက်ပြီးစီးရင်အလုသမားတောင်းချပြီးအလုရကြမယ်လို့မျှော်လင့်ကြပေမဲ့လောလောဆယ်မှာတော့ကျေးရွာ30ကျော်ကလူဦးရေ4000ကျော်ရွှေပြောင်းပေးရမှာဖြစ်ပါတယ်။အရင်ရှင်တွေကြီးပွားချမ်းသာဖို့အတွက်ဒေသခံစင်ရဲသားတွေအနစ်နာခံရတယ်လို့မြင်သူတွေလည်းရှိပါတယ်။ထိုင်းနိုင်ငံကမတ်တပုတ်ဆက်မှုနယ်မြေကြောင့်ဒေသခံတွေအစိတ်အသင့်ပုံကိုဒဝဲသားတွေသိရှိကြပါတယ်။မတ်တပုတ်ဆက်မှုစုံတိဆောက်ပြီး6နှစ်ကြာတဲ့အခါတာဝန်ရှိတဲ့အစိုးရဌာန8ဌာနကိုဒေသခံတွေကတရားစွဲရတဲ့အထိအခြေအနေဆိုးဝါးသွားပါတယ
်။ဒဝဲအထူးစည်းပွားရေးဇုံဧရိယာဟာမတ်တပုတ်ဆက်မှုစုံနဲ့8ဆလောက်ကြီးမားတာမို့နိနာဆုံးရှုံးမှုနဲ့ပျက်စီးမှုကလည်းပိုပြီးများပြားပွေရှိပါတယ်။နိနာဆုံးရှုံးတာကိုအရင်ဆုံးဖြေရှင်းဖို့လိုအပ်ကြောင်းဒေသခံအယတ္တအသင်းအဖွဲ့တွေကလွန်ခဲ့တဲ့မတ်လကတောင်းဆိုထားပါတယ်။ဒေသခံတွေထဲမှာစီမံကိန်းနဲ့ပတ်သက်ပြီးသိရှိသူက900ခန့်နှုန်းသာရှိပြီးမသိသူကအများစုဖြစ်ပါတယ်။ဒေသခံ60ခန့်နှုန်း400ဆုံးရှုံးမှာဖြစ်ပေမဲ့ရော်ကြီးကိစ္စကိုမရှင်းလင်းသေးဘူးလို့ဆိုပါတယ်။စီမံကိန်းရဆိုင်ဖို့တောင်းဆိုတာမဟုတ်ပဲဆက်မလုပ်မီရှိနေတဲ့ပြဿနာကိုအရင်ရှင်းဖို့တင်ပြတာဖြစ်ကြောင်းလူလူကြားမှာအသံများဆိုတဲ့အစီရင်ခံစာမှာပေါ်ပြထားပါတယ်။ဦးသိန်းစင်အစိုးရတက်တန်းကုန်ကဏ္ဍတရုတ်ကုမ္ပဏီကိုလုတ်ခွင်ချပေးလိုက်တဲ့ရင်းနှံချက်ဆက်ယုံစီမံချက်ကိုလည်းဒေသခံတွေဗဝေမချဖြစ်နေပါတယ်။ဒီစီမံကိန်းကိုတရုတ်ကုမ္ပဏီက80ရာခိုင်နှုန်းစစ်တပ်ပိုင်မြမစီးပွားရေးဥပိုင်လီမိတက်ထူးကုမ္ပဏီအုပ်စုနဲ့မြမရေနံဓာတုလုပ်ငန်းက30ရာခိုင်နှုန်းအကျိုးခံစား권ရကြပါတယ်။စက်ယုံတည်ဆောက်မဲ့တီစစ်ကန်းကြီးဒေသခံတွေကတော့တရုတ်စီမံကိန်းကိုအပြင်းအထန်ကန့်ကွက်နေကြပါတယ်။တရင်းနိုင်တိုင်းကစီမံကိန်းအားလုံးဟာဦးသိန်းစင်အစိုးရလက်ထက်ကခွင့်ပြုခဲ့တာမို့အစိုးရတဲ့အနေနဲ့ပြည်သူအကျိုးစီးပွားကိုမထိခိုက်စေဘဲအကောင့်တွေပုံနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချထားတဲ့ American Style Indian 3 English သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
blessing ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း blessing in disguise
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာ၊မင်္ဂလာရှိတာ၊အကျိုးကျေးဇူးခံစားရတာ၊ဆုလက်တပါဖြစ်တာကိုရည်ညွှန်းပါတယ်။ဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ရည်ညွှန်းပြောလို့ရတာပေါ့ရှင်။ in in ကတော့အထက်မှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ထိုက်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမူလေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစစစကပြောခဲ့တဲ့လိုပါပဲအဆိုးတွေကအကောင့်ဖြစ်လာတာကိုရည်ညွှန်းတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်ဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေရင်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise I missed the flight to New York. The plane crashed because of bad weather.
ခုဒုတိယတင်ပြပေးမှာကတော့
mixed blessing
ဖြစ်ပါတယ်။စာလုံးပေါင်းက M I X E D mixed ကMIX mix ဆိုတဲ့ verb ကရိယာကနေဆင်းသက်လာပြီးရောနှောတာရောတာကိုဆိုလိုတာဖြစ်ပါတယ် MIXED mix ကတော့ past tense အတိတ်သဘောကိုပြတဲ့ရောနှောပြီးသားကိုရည်ညွှန်းတာဖြစ်ပါတယ်ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝဟာရကိုရှေ့မှာ adjective နာမဝိသေသနဖြင့်အသုံးပြုထားတာမို့ဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ယောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်။ယောနေတဲ့ဆိုတော့အဆိုးနဲ့အကောင်းယောနေတာပေါ့ရှင်။အရှင်းဆုံးဥပမာပြရမယ်ဆိုရင်တော့အမှုမျိုးစွမ်းအင်ကိုတည်ထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အမှုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အမှုမျိုးဘုန်းလုပ်ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လည်းဆိုးရုပ်ရှိတယ်လို့သုံးသပ်ကြပါတယ်။ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်။ဒါကြောင့် idiom အသေးပဲကတော့ရေပူရအဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင့်ပဲရှိသလိုအဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင့်ရောနေတာပေါ့။ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot.They became very rich, but their marriage ended in divorce.
ကျွန်တော်ကိုနေသူဇနီးတို့ဒေါ်လာသန်းတရာထိပေါက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါ။သူတို့တိတ်ကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အိမ်တောင်ကြီးကတော့ကွာရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce. Count your blessings.
ဖြစ်ပါတယ်။ စာလုံးပေါင်းက count count ကရေးတွေ့တာ your ယောကသင်ဤBlessings, blessings ကကောင်းကြီးမင်္ဂလာဆုလာဆိုတော့စကပိုက်လုံးရဲ့ထိုက်ရိုက်အသေးပဲကကောင်းတဲ့စိတ်ချမ်းသာစရာဖြစ်တဲ့ဟာတွေကိုရေးတွက်ကြည့်ပါပေါ့ရှင်။ idiom အတိပဲကလည်းရှင်းပါတယ်ကိုကံကောင်းနာကိုကျေးဇူးတင်မှုဖြစ်ပါတယ်အထူးသဖြင့်ကျမတို့မြန်မာဗုဒ္ဓဘာသာမှာလည်းကိုယ့်ဘဝမှာလောဘဒေါသမောဟရှိမဲ့အစားရှိတာနဲ့ရောက်ရင်းတင့်တိန်ပြီးရှိတာကိုတန်ဖိုးထပ်တတ်တာဖြစ်ပါတယ်ဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကိုယ့်ဘဝမှာမရှိတာကိုမဲ့ပြီးစိတ်ဆင်းရဲနေမဲ့အစားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many refugees count their blessings to be resettling in America.
ဒုက္ခသည်အများပြားကသူတို့အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ခွင့်ရကြတဲ့အတွက်ကံကောင်းနေလေလို့ယူဆကြတာဖြစ်ပါတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Many refugees count their blessings to be resettling in America. Blessing in disguise, mixed blessing, count your blessing.
ဒီဖြစ်ကြပါလေ။နောက်တစ်ပတ်ခုလိုချင်းမျိုးမှလည်း idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
လာလာဒန်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ America's Time မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင် VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်မကြခင်မှာစနေညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တာရဲ့တင်းငွေနေမနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ဒီအချိန်ပိုင်းအတွက်မှာတော့မြန်မာနိုင်ငံရဲ့အများဆုံးတက်ယူပို့ဆောင်ရေးလုပ်ငန်းကဒီ driver spare အတော်များများရဲ့အပြုမူတွေကြံတန်းခက်ထန်မှုနဲ့ပတ်သက်လို့ဆွေးနွေးကြတဲ့စနေညဓာတ်ရိုက်လေးလိုက်ပါ
Driving record ဆိုတဲ့ဟာကအရင်အရေးကြီးတယ်စငားတွေကခိုင်ရန်ဖြစ်ပေါ်တာနောက်ပိတ်ဆုံးကိုကိုကလေးကိုကိုလက်နဲ့ဆုံးမမီးတဲ့ record ရှိတ
ယ်အမေရိကန်ကခီးသည်တင်ဘတ်ကမောင်းသူတွေလိုက်နာရတဲ့စီမင်းဥပဒေတွေကိုပါအခုလိုသိကြရမှာဖြစ်လို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့ရခိုင်လွတ်မြောက်ရေးပါတီဝင်တွေကိုလက်နက်မှုနဲ့ဖမ်းဆီးအမှုဖွင့်ထားတဲ့အကြောင်းကိုပြောပြပါမယ်မြန်မာအစိုးရနဲ့ NCA အဖြစ်ရက်လက်မှတ်ရေးထိုးထားခဲ့တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP အဖွဲ့ကတည်ဆောက်လာတဲ့လက်နက်16လက်နက်စစ်ပစ္စည်းတွေကိုကရင်ပြည်နယ်ဖအံမြို့နယ်စစ်စေးရိတ်ခိတ်မှာဖမ်းဆီးထားပြီးဖြစ်စဉ်အခြေအနေကိုစုံစမ်းစစ်ဆေးနေစေပဲလို့ကရင်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။လက်နက်တည်ဆောက်လာတဲ့ ALP အဖွဲ့ဝင်3ဦးကိုဖအံမြို့နယ်ရဲစခန်းမှာအမှုဖွင့်ထားပြီးစစ်ဆေးနေစေလို့ဆိုပါတယ်။ VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ဖမ်းမြို့နယ်စစ်စေးရေးဂိတ်မှာရခိုင်ပြည်လူမျိုးရေးပါတီ AFP ရဲ့စစ်ပွားရေးတာဝန်ခံပါဝင်အဖွဲ့ဝင်ကားတွေကိုစစ်ဆေးရမှာလက်နက်မြောက်များရှာဖွေဖမ်းဆီးမိတယ်လို့ကရင်ပြည်နယ်ဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ
် KLP လို့ယူဆတဲ့ပုဂ္ဂိုလ်တွေရှိရတဲ့ကားကိုဟောလမ်းတော်လမ်းကွာပဲမှာချက်ပွားရှိရတယ်အမှမသိငါလို့စစ်ဆေးကြည့်ရအောင်လို့ဒါမှအဲဒီကဏ္ဍတွေရှိရစကူပြောလာဒီကေကောလ်ချလိုင်းရဲ့နောက်တော့စီဇန်ရဲ့အဲဒါကစတဲ့ဆိုင်ရဲ့စာရန်ပါညာဒီတွေတော့ပါတယ်
မလေးကဂရင်ပြည်နယ်လှိုင်းပွဲမြို့နယ်ကနေဖာမြို့ကိုမောင်းနှင်လာတဲ့ကားကိုဖာမြို့လှကမြင်ကျေးရွာအုပ်စုတောင်ကလေးမြို့ဝင်ခိတ်မှာမူရသတင်းတပ်ဖွဲ့ကနေရှာဖွေစစ်ဆေးရမှာ AK-47 မျိုးစားတနက်စကူလက်နဲ့ဂျီတောက်300ကျော်ငွေသားများပြားကိုရှာဖွေသိမ်းဆည်းရမိခဲ့တယ်လို့ဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်ဒီတရားမဝင်လက်နက်တွေကိုမြန်မာစိုးရနဲ့ NCA ပြည်ရစာချုပ်သဘောတူလက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ AFP တာဝန်ရှိသူတွေကနေတည်ဆောင်လာတာဖြစ်ပြီးဖြစ်စဉ်အခြေအနေကိုစစ်ဆေးနေစေလို့ဂရင်းမြင်းနယ်ဝန်ကြီးဦးမင်းတင်ဝင်းကဆက်ပြောပါတယ် ကျွန်တော်အဲ့ဒီ source ကိုလိုက်ရောမင်းတို့ကကျွန်တော်မှာတောင်းဝန်ရှိတဲ့ဒီဖွဲ့စည်းတွေကလည်းအဲ့ဒီပုံစံကိုကောင်းဖန်းပြီးတော့အသေးစိတ်ပြန်ပြင်ကြပါဘူးဆိုတော့ဟိုတင်းအတွက်ကရခိုင်ဘက်ဖြစ်နေတာပေါ့။ညားနေရပါလေ။စုံစမ်းနေတာ။စုံစမ်းတော့ဒီကြောင့်ဖြစ်ပြီးတော့လေကျွန်တော်တို့ကမပြောရသေးဘူးဆိုတော့ပြောရှိတာပေါ့နော်။လက်နဲ့လက်ဝဲသွေးရှိထားတဲ့ ARP ဖွဲ့ဝင်၃ဦးကိုမြို့နယ်ရဲစခန်းမှာမှုပွေသားပြီးစစ်ဆေးနေစားချင်းတွေကြောင့်တရင်အချက်လက်ကိုမထုတ်ပြန်နိုင်သေးဘူးလို့ကရေးပြည်နယ်ရဲတပ်ဖွဲ့ကပြည်နယ်ရဲမှုကြီးကြီးလင်းကပြောပါတယ်။ ARP ဘက်ကိုဆက်သွယ်မေးမြန်းခဲ့ရမှာအရှင်းနေမှန်းကိုမသိရှိသေးဘူးလို့ARP ခေါင်းဆောင်သူကပြောပါတယ်။တမတော်ကာဝေးရေးဦးစီးချုပ်ရုံးရတဲ့တရင်ထုတ်ပြန်ချက်ရတော့ARP စီးပွားရေးတာဝန်ခံခိုင်မိုးချမ်းကိုမောင်သာမြင့်ဦးဆောင်ပြီးထိုင်းမြန်မာနယ်စပ်လော်ခီလာမှာရှိတဲ့ရခိုင်ဖွဲ့ထံကနေအဆိုပါလက်နက်ခဲယမ်းတွေကိုယူဆောင်လာပြီးရခိုင်ပြည်နယ်ကိုပို့ဖို့ထောက်ခံလာစင်မှာစစ်စေးရေးခဲကနေ AK-47 ခေါက်သနတ်59လက်AK-47သင်္သနတ်၄လက်၎င်းကြည်အင်အသူရှိစက်ကူခုဂျီဆန်300တောင်းနဲ့ငွေကြေးသိန်း60ကျော်ကိုဖမ်းဆီးရမိရောင်းနဲ့အဆိုပါဖမ်းဆီးရမိသူတွေကိုတရားဥပဒေအရအေးအေးယူဆောင်ရွက်နိုင်ရေးဆက်လက်ဆောင်ရွက်နေတယ်လို့ဒီဇင်ဘာ9ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
နိုင်ကွန်အိမ်ပြပြသွားတာပါရှင်။အခုစနေနေ့ညဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ကတ်မကထဘီဦးဆောင်ဆွေးနွေးသူဒေါက်ခင်ဆိုးဝင်းကိုထုတ်လုပ်သူမတ်စုမွန်ကအခုညတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင် VOA American တန်ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ဒေါက်တာရှင်များရှင်ရင်ကျော်ပိတ်ဆို့မှုတွေနဲ့နေ့စဉ်ရုံးကန်လှုပ်ရှားနေရတဲ့ရန်ကုန်မြို့ကြီးမှာအများပြည်သူစီးနင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ယာဉ်မောင်းတွေနဲ့စပယ်ယာအခုလက်ထောက်တွေဟာလမ်းစည်းကမ်းယာဉ်စည်းကမ်းတွေမလိုက်နိုင်အောင်တင်မကပါဘူး။ယာဉ်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကို
Tagway Dasi Jayan Kamamle, Tia Uri Somo Yedre, Ubri Pound Dringago, Below Pubian Bijayan Kamle, Surarigo, a beautiful bonnet, don't that Sunni Jama Pipare, Dignit, Pin Nine Sunni will pick what Harry Duriaro, Jamaru, Utaji, you all over Puam, La Sia Ibono, Jamaru, Sia I, Saisia Lepipare, Sia Doctor came on you, pick what Havare, Ming Lavasia. ပါပါကျေးဇူးပါဟုတ်ကဲ့ပါအဲနောက်တစ်ယောက်ကတော့ကျွန်တော်တို့ဒီလူလူတွေရဲ့ခန်းစားချက်တွေပြောင်းပြောင်းမြောင်မြောင်သရုပ်ဖို့ပေးနေတဲ့ကတ်တွန်းဆရာမောင်မောင်ဖောင်တင်းမှာမင်္ဂလာပါရှင်မင်္ဂလာပါခင်ဗျာဟုတ်ကဲ့ပါရှင်နောက်တစ်ယောက်ကတော့ပြည်သူတွေဘက်ကနေပြီးတော့အမြဲတမ်းပြည်သူတွေရဲ့စံတော်ကိုထုတ်ဖို့ပြောဆိုပေးနေခဲ့တဲ့ရင်းနှီးမှာရန်ကုန်တိုင်းဒေသကြီးလွှတ်တော်ကပြည်သူ
ပထမအဆုံးအနေနဲ့ပေါ့နော်ကျမတို့ဒီသောတာရှင်ရေးထားတဲ့စာတွေကိုအရင်လေးဖတ်ပြကြပါမယ်ကိုရန်နိုင်ကနေပြီးတော့မြတ်သင်္ကြီးဆိုတဲ့ရေးထားတဲ့
ဖုတ်တခုဖတ်ပြပြပါမယ်နည်းနည်းလေးလေးဟိုတရားနော်လားလို့ပါသူကတော့ဒီသက်ဆိုင်ရာသူဆိုပြီးတော့ပြင်းထန်လာအေးအေးယူပေးပါဆိုပြီးတော့ရေးထားပါတယ်တစံမှာ၄ရက်နေ့ကညနေ6နာရီဝန်းကျင် WYDU ចောင်းသား22ရက်အရွယ်လေးကိုတဲ့စပယ်ယာတယောက်ကချုပ်နောက်တယောက်ကကားပေါ်မှာအတင်းဆောင်ထားတဲ့ဝရင်တုံးနဲ့ရိုက်ခဲ့တဲ့ဖြစ်ကိုတွေးခဲ့ပါတယ်တဲ့စပယ်ယာနှစ်ယောက်ကအဲ့လိုရိုက်နေနေချိန်မှာတဲ့ဒရိုင်ဘာကလည်းဘယ်မှတ်တိုင်မှမရက်တော့ပဲ ကောင်းမောင်းပြေးခဲ့ပါတယ်ကားပေါ်မှာပါတဲ့ခီးတွေလည်းဝရင်တုံးတပ်သားတွေကိုကြောက်လို့အဲ့ဒီကလေးမှာအလူးလေးခံရပြီးမှလမ်းမှာတွေးလိုက်ရတဲ့သူနှစ်ဦးကတဲ့ကားငါးပြီးတော့ကားနံပါတ် 1E3 3 4 6ခဲ့ရပြီးတော့တက်လာတဲ့မျက်မှန်ရိုက်ခွဲခံလိုက်ရသောယုံသာမကားတဲ့ဖုန်းလဲအဲ့ဒီကားပေါ်မှာပဲဖြက်စီးခံလိုက်ရပါတယ်တဲ့သူကအိမ်ကြီးချင်းဖြစ်တာကြောင့်ကလေးအမိနဲ့အတူတာမွေရဲစခန်းကိုရောက်ခဲ့တဲ့သူပါတဲ့ကလေးတကိုလုံးသွေးအလင်းလင်းနဲ့ တော့ဖြင့်အရိုက်ခံထားရတဲ့အတွက်ကြောက်နေပါတယ်တဲ့သူစိုးရိမ်တာကဒုံးမဟုတ်ပဲဓာတ်ဖြစ်ခဲ့ပါကအညွန့်တလူလူတက်နေတဲ့ကလေးတယောက်ပွဲချင်းပြီးတည်ဆုံးနိုင်ပါတယ်တဲ့ဒါပြင်စပယ်ယာနှစ်ယောက်ကိုလည်းအပြစ်ကျူးလွန်တဲ့အတွက်တိတိကျကျထောင်နှံချမှတ်ပေးတာမရှိတဲ့အာမခံနဲ့လွတ်ပြီးထောင်ချမဲ့ဆိုပါကခုနှစ်ရက်သာဖြစ်ပါသဖြင့်နောက်နောက်ဒီထက်ပိုပြီးတော့ရန်ကားမယ်ဆိုရင်တ
အလုံးတော့မဆိုလိုပါဘူးပေါ့နော်လိုင်းတိုင်းလည်းမဆိုလိုပါဘူးဒါပေမဲ့တချို့အခုလက်တွေ့အပြင်မှာခံစားနေကြရတာခီးသွွားပြည်သူတွေလည်းမလုံခြုံဘူးကားစီးတဲ့လူတွေလည်းမလုံခြုံဘူးတခြားရင်ပေါင်းတွေလည်းတော်တော်လေးကတိကောက်ဖြစ်ကြရပါတယ်အဲ့တော့ဆရာခင်မောင်ညိုအနေနဲ့ပေါ့နော်ဒီလိုမျိုးဖြစ်နေရတာဟိုဒီစီရင်မွေးတည်မှုကြောင့်ပဲလားဒါမှမဟုတ်ပညာမတက်လို့လားသူတို့တွေပြည်သူနီတိနဲ့ပတ်သက်ပြီးတော့ကျမတို့ငယ်ငယ်တုန်းကသင်ခဲ့ရတယ်လို့မသင်ခဲ့ရလို့လားဆရာဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဆင်းသွင်းပြောလို့ပေါ့လေအချက်၃ချက်လုံးကတော့ပါပါတယ်သို့တော်လည်းပေါ့ကျွန်တော်တို့ကဒီအရေးယူမှုဆိုတဲ့ဟာအရေးကြီးပါတယ်အရင်ကတည်းကကျွန်တော်တို့ကနည်းနည်းလေးဖြစ်တုန်းကလေကစပြီးတော့အဲ့နဲ့ထွင်းရမယ့်နေရာကိုပေါ့စိန်နဲ့ထွင်းရတယ်လို့ပေါ့လေဒီလိုမျိုးဖြစ်သွားပါတယ်ကျွန်တော်တို့ကပစိန်နဲ့ထွင်းတဲ့အချိန်တွေရောက်မှလူတွေသိကြတော့ပါပေါ့အရင်ကတည်းကဒီကိစ္စတွေမဖြစ်အောင်လို့ကြိုက်တာလုပ်လို့ရတယ်လုပ်ပြီးရင်လူကြီးတွေဖြစ်ရှင်းမယ်ဆိုတဲ့ဟာလေးကရှိခဲ့ပါတယ်ဒါကကျွန်တော်တို့အားလုံးသိတယ်ကျွန်တော်တို့ကဒီဖွဲ့တစ်ဖွဲ့လုံးကိုမနိုင်တဲ့သဘောမျိုးနဲ့ခံစားရတာကြာလှပါပြီဆိုတော့လည်းဒါကိုကျွန်တော်သိအဖြစ်အများကြီးတော့ပြင်တော့ပြောနိုင်ပါဘူး။ဘာကြောင့်လဲဆိုရင်ဒီဟာလေးကိုကျွန်တော်တို့ကအကုန်လုံးသိသိရှိရှိလုပ်ရင်အောင်မြင်နိုင်တဲ့အနေအထားရှိလို့ပါပဲ။ဘာကြောင့်လဲဆိုရင်ဘတ်စ်ကားအများကြီးလည်းမရှိဘူး။ဒီဘတ်စ်ကားဟိုသွားတဲ့လူတွေကလည်းအကုန်လုံးကညီညွတ်နဲ့လုပ်နိုင်တဲ့အနေအထားလည်းတစ်ချိန်ကျရင်ရှိလာမှာပါ။အခုကတော့ကျွန်တော်တို့ကကြောက်နေကြတယ်အားလုံးကိုကြောက်နေကြတယ်အတွက်ဒီကြောက်တဲ့အချိန်ကမကုန်သေးပါဘူး။အဲ့တော့ဒီရဲဆိုလည်းရဲအနေနဲ့ကျွန်တော်တို့ပြည်သူဘက်ကရဲဖြစ်လာမဖြစ်လာမသိဘူး။တတ်မတော်ဆိုလည်းပြည်သူဘက်ကတတ်မတော်ဖြစ်ဖို့အရေးကြီးပါတယ်။အဲ့ဒီဟာလေးတွေကိုစောင့်နေတဲ့အချိန်လေးတွေရှိပါတယ်။အကုန်လုံးကကျွန်တော်တို့ဘက်ကပြည်သူဘက်ကသာဖြစ်ရင်အဆင်ပြေသွားမှာပါ။ဒီအချိန်လေးကိုစောင့်ပြီးတော့လုပ်ပင်ဖို့ကကျွန်တော်တို့ရန်ကုန်တိုင်းကတတ်မတော်ရဲတပ်ဖွဲ့နောက်ပြင်အခုအစိုးရအဖွဲ့ပါလေသွတ်တော်ကိုယ်စားလှယ်များအားလုံးကနေပြီးတော့စီဝေးတည်တည်ချေချေခေါ်တော့ကျွန်တော်တို့ဘာလို့ရင်ကောင်းမလဲနိုင်ငံတကာမှာဘယ်လိုလုပ်လဲစသဖြင့်အကုန်လုံးဆွေးနွေးတိုင်ပင်ပြီးတော့ဒီအမှုကိုကျွန်တော်တို့ကအာမခံပေးပြီးတော့လှုပ်သွားတယ်ရဲရဲပိုင်ပင်မဲ့လည်းလှုပ်သွားတာဘယ်သူကလှုပ်သွားလဲဘယ်လိုလှုပ်သွားလဲတရားသူကြီးကဘယ်လိုပေးလဲဆိုတာအကုန်လုံးကျွန်တော်ပြောအပြစ်ပေးတာပြောတာနော်အဲ့ဒါလေးတွေကိုကျွန်တော်တို့လေ့လာဖို့လိုတယ်လို့ထင်တယ်ဒါ watch အဖွဲ့တစ်ခုလောက်တော့အားရှိတဲ့နယ်လို့ကျွန်တော်ယူဆပါတ
ယ်။ဟုတ်ကဲ့ပါ။အဲ့တော့ဒေါက်တာညညိုအသေးအနေနဲ့ပေါ့နော်။ကိုကတော့အတွေ့အကြုံနဲ့တကယ်ရှိခဲ့ဘူးတဲ့လူတယောက်အနေနဲ့ဒီလိုကိစ္စမျိုးတွေဖြစ်လာရင်လွှတ်တော်ရဲ့ကခန်းကဏ္ဍပေါ့ဘလို့များကင်တွယ်လို့ရပါလဲရှင
်။အမှန်မှန်တော့လေလွှတ်တော်မှာကတော့လေလွှတ်တော်ကိုယ်စားလှယ်တွေကဒီလိုကိစ္စတွေဖြစ်လို့ရှိရင်ပြင်းထန်စွာအရေးယူပေးဖို့လို့ပါလို့ဒါမျိုးတွေအဆိုတင်သွင်းလို့ရတာပေါ့လေ။အမှန်မှန်တော့ဓာတ်ရိုက်ပတ်သက်ပြီးတော့အများဆုံးဖြစ်ရှင်းပေးနိုင်တာကတော့သက်ဆိုင်ရာဝန်ကြီးဌာနအစိုးရအဖွဲ့ပဲပေါ့နော်။အဲ့တော့အစိုးရအဖွဲ့အနေနဲ့လှမ်းပြီးတော့ဒါမေးခွန်းထုတ်နိုင်နေပေါ့နော်။ဒီကိစ္စဒီလောက်ကြီးလေးတဲ့ကိစ္စအပေါ်မှာဒီလိုမျိုးဒါရဲစခန်းတွေရဲ့ဒီအရေးယူတဲ့ကိစ္စဟာပေါ့နေတယ်လို့ထင်လို့ရှိရင်သုံးဆန်းမေးမြန်းနိုင်တယ်ပေါ့လေနောက်ပြီးတော့သက်ဆိုင်ရာဒါပြည်သူလူထုဘိုင်းကလည်းပဲခုနလိုဆရာဒေါက်တာခင်မွန်ညိုပြောသလိုပေါ့ wash လုပ်နေတဲ့အဖွဲ့အစည်းတွေဘိုင်းကလည်းဒါရဲစခန်းတွေကိုမေးခွန်းထုတ်လို့ရတယ်ပေါ့နော်ဒီလောက်တော့မှအခုဟာကဟိုကျမတို့ဝေဖန်မှုလေးတွေရှိနေတော့မှဒါ 66D ဆိုပြီးတော့ဒါအာမခံမပေးဘူးဆိုတဲ့ကိစ္စတွေမျိုးတွေရှိနေတဲ့အချိန်မှာအခုလောက်ထိသွေးထွက်တန်ယူနေပေါ့နော်ဒီလောက်ထိအသက်အန္တရာယ်အထိစိုးရိမ်ရတဲ့အထိဖြစ်သွားတဲ့ကိစ္စမျိုးတွေကိုအာမခံပေးပြီးတော့လွှတ်ထားတယ်ဆိုတဲ့ကိစ္စမျိုးကတရားမျှတမှုလမ်းကြောင်းကအလုံးဝသိချင်နေတယ်ပေါ့လေအဲ့တော့ကျမတို့ကဒါတွေကိုပေါ့နော်အခုနဆရာတို့ပြောသလိုပေါ့ independent ဖြစ်တဲ့wash လုပ်တဲ့အဒီအဖွဲ့တွေကသိသိချာချာဟိုစောင့်ကြည့်လေးလာပြီးမေးခွန်းထုတ်တာကလွှတ်တော်တွေမှာလွှတ်တော်ကိုယ်စားလှယ်တွေကအစိုးရတင်သွင်းတာတည်းစာလို့ရှင်ပို့ပြီးတော့မြန်ဆန်ထည့်ရောက်မယ်လို့တော့ကျမတို့ထင်တယ်ပေါ့လေအဲ့တော့နောက်တစ်ခါကျမဆရာပြောတာကိုသဘောတူပါတယ်ဟုတ်တယ်ဒီကိစ္စတွေကအခုမှဖြစ်လာတဲ့ကိစ္စတွေမဟုတ်ဘူးเนาะကိုယ်ရင်ကလေးကအခြေခံပြီးတော့မြေဖြားခံပြီးတော့ဒီလိုကိစ္စတွေဖြစ်လာတာဆိုတဲ့အခါကျတော့ဟိုကျမတို့ကဒီကိစ္စကဟိုပြစ်ထားလို့တော့မရဘူးပေါ့เนาะနောက်ပြီးတော့စအကြာကြီးဆောင်ကြည့်နေလို့လည်းမရဘူးပေါ့ဒီလိုကိစ္စမျိုးတွေဖြစ်လာလို့ရှိရင်သက်ဆိုင်ရာဒါအဖွဲ့အစည်းတွေကချက်ချင်းပေါ့နော်မြင်းမြန်းဆန်းဆန်းသွက်သွက်လက်လက်မီးသွန်းထုတ်ပြရရှိတာတွေထုတ်ရမယ်ပေါ့နော်အဲ့ဒါတွေကတော့ကျမတို့ဆောင်ရွက်နိုင်တဲ့နည်းလမ်းတွေပါပဲ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အဲဟိုကတ်တွန်းဆရာမောင်မောင်ဖောင်တိန်ရေးထားတဲ့ကတ်တွန်းလေးတစ်ခုကိုကျွန်မဟိုပြောပြချင်ပါတယ်အဲသူသေးဖို့ထားတာကတော့ဒီတောင်းကနေပြီးတော့မြို့ပေါ်တက်မဲ့တပည့်တယောက်ကိုဒီပညာရှိသုခမိန်ကြီးတယောက်ကနေအမှားစကားပြောနေတာပေါ့နော်ဘာပြောထားလဲဆိုတော့ရန်ကုန်မှာနေမယ်ဆိုဓာတ်ခုတ်လှန်ထိုးစင်စည်းမြင်းစည်းဘတ်စကားစီးစတဲ့အထာရတ္တပညာတွေကိုတင်မကပါဘူးတဲ့ဒုတ်ပြီးဓာတ်ပြီးတနက်ပြီးတဲ့ဆေးအင်းအိုင်လက်ဖွဲ့တွေပါလိုတကွယ်ဆိုပြီးတော့မှားကြားနေတွေ့ရပါတယ်အဲ့တော့ဆရာမောင်မောင်ဖောင်တိန်ကြီးဆရာမောင်မောင်ဖောင်တိန်တို့ကအခုရန်ကုန်မြို့မှာနေတဲ့လက်တွေမြင်ရတာကိုကတ်တွန်းနဲ့ပြုတ်ဖော်လိုက်တာပေါ့နော်အဲ့တော့ကိုယ်တိုင်တွေ့ကြုံခံစားခဲ့ရတာလေးများရှိသလားဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများစမ်းစစ်လို့ရလဲရှင်ပြောပြပေးပါဦး
အော်ကျွန်တော်တွေးကြုံခံစားရတော့ဘတ်စကားပေါ်မှာနော်စပယ်ယာကတခီးတဲ့ဒီမောင်းချတဲ့ဥစ္စာတွေကျွန်တော်ကြုံမှုတဲ့အဲနောက်တစ်ခါမှတ်တိုင်မှာမရက်ပေးတဲ့ကိစ္စတွေပေါ့နော်ကျွန်တော်အဲ့တခုတော့ဝင်ပြောမှုတယ်ဗျမိသားစုတစုပေါ့နော်ကလေးတစ်ယောက်ပါတယ်မိခင်တစ်ယောက်ပါတယ်ဒါသူရဲ့ယောက်ျားပါတယ်ပေါ့နော်၃ယောက်မှတ်တိုင်မှာရက်ခဏီးမှာဒီမှတ်တိုင်ပါတယ်လို့ပြောတာဟုတ်တကားဖိုင်နေတယ်ဆိုပြီးတော့မှတ်တိုင်ကမရောက်သေးဘူးဗျသူတို့စင်မဲ့မှတ်တိုင်မရောက်သေးဘူးဒါပေမဲ့ तू မေးတဲ့အချိန်မှာမဖြေတဲ့အချိန်လေးပေါ့နော်အဲ့ဒီအချိန်လေးမှာ तू ကပြောမယ်ရပ်ပြီးနဲ့ဆိုပြီးတော့ तू က driver ကိုလှမ်း on မရပ်ပြီးနဲ့ကျွန်တော်ကဂျာထဲကနေဝင်ပြောဘူးလေရပ်ပြီးလိုက်ပါညီလေးရဲ့ဆိုတော့ဒါကျွန်တော်ကပါရန်ချတာပေါ့နော်ဒါဘတ်စကားစီးတဲ့ကိစ္စမှာသူတို့ရဲ့အချိုးလဲမရှိပါဘူးဗျသူတို့တွေဘယ်လိုစိတ်ထားတွေများထားနေကြတယ်လဲဆိုတာလေဘတ်စကားပေါ်မှာလိုက်နေတဲ့ spare တွေပေါ့နော်ပေးအရဒရိုင်ဘာတွေကျွန်တော်ရဲ့မိတ်ဆွေနိုင်ငံရေးသမားတယောက်ကတော့ပြောဘူးတယ်ဘတ်စကားဘောတက်လိုက်တာနဲ့အဲ့လူတွေအားလုံးကိုစော်ကားခွင့်ရှိတဲ့ license တစ်ခုသူတို့မှာကိုစီကုံကရထားသလိုပဲလို့သုံးတတ်ဘူးတယ်ဗ
ျဟုတ်ကဲ့ရန်ကုန်မြို့ကတော့လူနေထူထပ်ဆုံးနေဖြစ်တဲ့အခါကျတော့ဒီဘတ်စကားဆိုတာဒီပြည်သူလူထုနဲ့အထိတွေ့ရဆုံးဟိုနေရာတစ်ခုဖြစ်နေတာပေါ့နော်အဲ့တော့ကျွန်တော်တို့သောတာရှင်တယောက်ကဟိုမမဦးဆိုတာကျွန်တော်တို့ VOA အမြဲတမ်းအားပေးနားဆင်နေတဲ့အပြင်ကို email တွေနဲ့အမြဲတမ်းဆက်သွင်းနေတဲ့သောတာရှင်မမဦးကလည်းစာလေးတစ်စောင်ရေးထားပါတယ်သူ့စာလေးကိုမနန်းလောင်ကဖတ်ပြပေးပါလားရှင
်ဟုတ်ကဲ့ပါရှင်ဘတ်ကမောင်းသူရင်နောက်လိုက်များအနေနဲ့အများပြည်သူထိခိုက်နေတာကြောက်ရွံ့နေရလောက်အောင်ဒုတ်တာလက်နဲ့ကင်ဆောင်ပြီးတော့ထစ်ကနေဆိုရံပွဲအဖြစ်ဒုတ်တပြက်ဓာတပြက်လှုပ်လာတာကြားပါပြီသူတို့ကိုရင်ကျေးလိမ်မှာတိမ်မွေ့လာအောင်ဘလို့ပညာပေးကြမလဲဆိုတာကိုစဉ်းစားရင်သူတို့ဘလို့စပြီးတော့မယိုင်းလာကြတယ်လဲဆိုတာကအဖြေရှားမယ်ထင်ပါတယ်1999မတိုင်ခင်ဘတ်ကဆရာတွေမမယိုင်းကြပါဘူးနောက်ပိုင်းဘတ်ကလောကမှာဥပိုင်ကုမ္ပဏီကပါရမီအဓိပတိရင်လိုင်းတွေစတင်ထောင်ခဲ့ကြပြီးတော့အုပ်ချုပ်သူတွေကလည်းစစ်တပ်ကစစ်ဘော်တွေပါဥပိုင်ကဘတ်ကားသမားတွေကိုနေစဉ်ရထားချက်ပြရမယ်ဝင်ငွေ5000ဆို5000တသိန်းဆို3000ပြရမယ်မပြည့်ရင်လူမြင်ကွင်းမှာကျိန်လုံးနဲ့ထမ်းပေးတယ်လို့တောင်သတင်းတွေအွန်လိုင်းစာမျက်နှာမှာတက်လာဖူပါတယ်ဒီလိုနဲ့ပါရမီတို့အဓိပတိလိုင်းတို့ငွေမဟာတရားရှာတယ်လို့တခြားလိုင်းတွေကလည်းရှာကြတယ်လေအပြိုင်ဆိုင်မောင်းကြတယ်ရင်စီကန်လမ်းစီကန်တွေလည်းမလိုက်နာတော့ခီးတယ်လည်းတန်ဖိုးမထောင်းလူလိမ်မာသားယင်ပါလူမိုက်သားရန်ကားဆိုတယ်လို့ဘတ်ကားသမားတွေမှတ်ရိုင်းလာတာဟာဘတ်ကားလောကကိုစစ်တပ်ဥပိုင်ကုမ္ပဏီကဝင်လို့ရကစခဲ့တယ်လို့ဆိုနိုင်ပါတယ်။အခုတော့ဘတ်ကားလောကတစ်ခုလုံးရစရာမရှိဖြစ်ကုန်ပါပြီ။ရိုင်းသွားတာရင်အောင်၊ကျန်းသွားတာတိမ်မွေအောင်ဘတ်ကားလောကကိုအုပ်ချုပ်သူတွေကိုယဉ်ကျေးလိမ်မာသူတွေအဖြစ်ပြောင်းလဲအုပ်ချုပ်မှဖြစ်မယ်လို့ပဲထင်မိပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။အဲ့ဒါကျမတို့ရဲ့သောတာရှင်ဒေါမမဦးကနေတုံးသက်ထားတာပါ။အဲ့တော့ကျမတို့ဒီ American ပြည်အောင်စုမှာဆိုလို့ရှိရင်တော့ဒီဘတ်ကားမောင်းမဲ့လူ၊ဘတ်ကားဒီ assistant ပေါ့နော်လက်ထောက်လုပ်မဲ့ spare လုပ်မဲ့လူတွေကိုတင်နန်းနေပေးတာရှိပါတယ်။အဲ့တော့ကျမတို့ဒီ New York မြို့မှာနေထိုင်တဲ့ကိုဇော်လင်းကျော်ကလည်းသူကိုယ်တိုင်တွေ့ကြုံဘူးတဲ့တွေ့အကြုံပေါ့နော်။အဲ့ဒါလေးကိုနဲ့ပတ်သက်ပြီးတော့ကိုဇော်လင်းကျော်ရှိပါလားရှင်?